နော်ဝေးနိုင်ငံမှာတောက်ကြာနေကဘုံကွဲမှုနဲ့လူမှုအတွင်းပြစ်ခတ်မှုတွေပြုလုပ်ခဲ့တာဝန်ခံထားသူကိုချုပ်နှောင်ဝင့်ကြားနာမှုကို35မိနစ်ကြာပြုလုပ်ပြီးတော့အဆုံးသတ်လိုက်ပါတယ်။အစိုးရရှိနေတွေကအင်တာဗရက်ပစ်ကိုတရားရုံးတင်မစစ်ဆေးခင်သတင်း၈ပတ်ချုပ်နှောင်ဝင့်ရှောက်ထားခဲ့ကြပါတယ်။စောစောပိုင်းသူ့အမှုကိုတကားပိတ်စစ်ဆေးမယ်လို့တရားသူကြီးကပြောပါတယ်။အများပြည်သူနဲ့သတင်းတောက်တွေကိုလည်းပေးမဝင်ဘူးလို့ဆိုပါတယ်။ဗရက်ပစ်ကသူ့အနေနဲ့ဘာကြောင့်အခုလို့လောက်ရတယ်ဆိုတာကိုရှင်းပြနိုင်ခွင့်ရအောင်လို့အမှုကိုပွင့်ပွင့်လင်းလင်းစစ်ဆေးဖို့တောင်းဆိုခဲ့ပါတယ်။အော်စလိုမြို့ကဝင်းကြီးချုပ်ရုံငန်းရှိရာအဆောက်အဦကိုဘုံခွဲမှုအော်တိုရီယာလူငယ်စခန်းကိုပစ်ခတ်မှုစတာတွေအပါအဝင်အကြမ်းဖက်မှုနဲ့ရင်ဆိုင်ရဖို့ရှိနေပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းလူပေါင်း93ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့နော်ဝေးရဲတပ်ဖွဲ့ကတော့အဲ့ဒီအရေးအတွက်ထက်ရော့နိုင်တယ်လို့ပြောပါတယ်။ Brexit ကသူကျူးလွန်ခဲ့တယ်ဆိုတာကိုဖြောင့်ချက်ပေးပေမဲ့ရာဇဝတ်မှုကျူးလွန်တာမဟုတ်ဘူးလို့ပြောဆိုကြောင်းသူ့ရဲ့အကျိုးဆောင်ရှေ့နေကပြောပါတယ်။ Brexit အနေနဲ့သူလုတ်ခဲ့တဲ့လုပ်ရက်ကရုပ်မှရက်ဆက်ကြောင်းဒါပေမဲ့နော်ဝေးလူမှုအတိုင်းဝန်ပြုပြင်ပြောင်းလဲဖို့လိုအပ်ချက်တစ်ခုအနေနဲ့လုတ်ခဲ့တာဖြစ်တယ်လို့ယုံကြည်ကြောင်းသူရှင်းနေကပြောပါတယ်ခင်ဗျာ။